right to recall လို့ခေါ်တဲ့လွှတ်တော်ကိုယ်စားလှယ်ကနေပြန်လည်ရုပ်သိမ်းခြင်းဆိုင်ရာဥပဒေကြမ်းကိုရေးဆွဲပြီးဖြစ်ပြီးတော့အခုဖေဖော်ဝါရီလအတွင်းမှာပြည်ထောင်စုလွှတ်တော်ဥပဒေကြမ်းကော်မတီကိုတွင်သွားမယ်လို့ပြည်ထောင်စုရွေးကောက်ပွဲကော်မရှင်ဘက်ကပြောလိုက်ပါတယ်ပြီးခဲ့တဲ့သမရဦးသိန်းစိတ်အစိုးရလက်ထက်ပထမလွှတ်တော်တက်တန်းအတွင်းမှာဒီဥပဒေကြမ်းနဲ့ပတ်သက်လို့လွှတ်တော်အမတ်တွေကိုမဲဆန္ဒရှင်တစ်ရာဂိုင်နှုံးနဲ့တိုင်တန်းမှုတွေနဲ့တာဝန်ကနေရုပ်သိမ်းတဲ့အထိဖြစ်နိုင်တယ်ဆိုတဲ့အချက်ပေါ်ကိုအခြေတင်ဆွေးနွေးခဲ့ကြတာပါပြည်ထောင်စုလွှတ်တော်မှာဥပဒေကြမ်းကိုဆိုင်းငံ့ထားဖို့လဲဆုံးဖြတ်ခဲ့တာပါဒီသတင်းအပြည့်အစုံကိုတော့ VOA သတင်းတောက်မတ်မြင့်မြင့်ခိုင်ကသတင်းပေးပို့ထားတာနားဆင်ပါရှင
် Right to Recall လို့ခေါ်တဲ့လွတ်တော်ကိုယ်စားလှယ်ကနေပြန်လဲရုပ်သိမ်းခြင်းဆိုင်ရာဥပဒေကြမ်းကိုရေးဆွဲပြီးဖြစ်တာမို့အခုလအတွင်းပြည်ထောင်စုလွတ်တော်ဥပဒေကြမ်းကော်မတီကိုတင်သွင်းသွားမယ်လို့ပြည်ထောင်စုရွေးကောက်ပွဲကော်မရှင်အဖွဲ့ဝင်ဦးလာတင်ကပြောဆိုလိုက်ပါတယ
်ကျွန်တော်တို့ကတော့လောလောဆယ်အဲ့ဒီဥပဒေကြမ်းကော်မတီကိုကျွန်တော်ကပေးလိုက်မှာပဲအဲ့ဒီ draft ကိုဟိုမှာသူဥပဒေကြမ်းကော်မတီကဆွေးနွေးပြီးမှသူတို့တင်ပြရုံပဲရှိတယ်အဲဘာပြင်လဲသူတို့ပြင်ဖို့လွတ်တော်ကပြင်ဖို့ပြင်တော့လွတ်တော်မှာဆွေးနွေးကြဖို့ဆွေးနွေးကြတော့ဘယ်နဲ့တင်မလဲဆိုတော့ကအဲ့ဒါကတော့ကျွန်တော်တို့ဒီလာထဲမှာတင်ပါပဲ
ပြည်အောင်စုလွတ်တော်ရွေးကောက်ပွဲကော်မရှင်အဖွဲ့ဝင်တူဦးဖြစ်တဲ့ဦးအောင်မြင့်ကလည်း right to recall ဥပဒေကြမ်းကိုရေးဆွဲပြီးဖြစ်ကြောင်းဒီကနေ့ဒုတိယကြိမ်ပြည်သူလွတ်တော်စတုထပုံမှန်အစည်းအဝေးမှာပြောပွဲမဲဆန္ဒနဲ့ပြည်သူလွတ်တော်အမတ်ဦးတောင်းအေးရဲ့လွတ်တော်ကိုယ်စားလှယ်တာဝန်ကနေပြန်လည်ရုပ်သိမ်းခြင်းဆိုင်ရာဥပဒေပြဋ္ဌာန်းပေးဖို့အစီအစဉ်ရှိမှရှိမေးခွန်းကိုပြန်လည်ဖြေကြားခဲ့တာလည်းရှိပါတယ
်ကျွန်တော်တို့ပြည်အောင်စုရွေးကောက်ပွဲကော်မရှင်အနေနဲ့ပထမအကြိမ်လွှတ်တော်တို့ကဆွေးနွေးထားတဲ့လွှတ်တော်ကိုယ်စားလှယ်အသေးသေးရဲ့ဆွေးနွေးချက်တွေကိုလည်းလေ့လာပြီးတော့ဖွဲ့စည်းပုံအခြေခံဥပဒေပါပြဋ္ဌာန်းချက်မူပေါင်းနဲ့အညီဖြစ်နိုင်သည့်ပြည့်စုံဆုံးဖြစ်အောင်ဥပဒေကြမ်းရေးဆွဲပြီးဖြစ်ပါတယ
်ဒီဥပဒေကြမ်းအတည်ပြုရေးနဲ့ပတ်သက်လို့ပြီးခဲ့တဲ့သမရဦးသိန်းစိန်အစိုးရလက်ထက်ပထမအကြိမ်လွှတ်တော်သက်တမ်းအတွင်းပြည်ထောင်စုလွှတ်တော်ကဆိုင်းငံ့မှုဆုံးဖြတ်ထားခဲ့တာဖြစ်ပြီးလွတ်တော်အမတ်တွေကိုမဲဆန္ဒရှင်တရားဂိုင်းတို့ရဲ့တိုင်တန်းချက်နဲ့ခေါ်ယူစစ်ဆေးပြီးတာဝန်ကနေရုပ်သိမ်းနိုင်တယ်ဆိုတဲ့အချက်ပေါ်အခြေတင်ညှင်းခုံခဲ့ကြတာပါ Right to Recall လို့ခေါ်တဲ့လွတ်တော်ကိုယ်စားလှယ်တွေကိုတာဝန်ကနေပြန်လည်ရုပ်သိမ်းခြင်းနဲ့ပတ်သက်လို့2008ဖွဲ့စည်းပုံအခြေခံဥပဒေပုံမှန်396ခါခွေမှာတာဝန်ကပြန်လည်ရုပ်သိမ်းလိုတဲ့လွတ်တော်အမတ်နဲ့ပတ်သက်တဲ့တိုင်တန်းချက်ကိုပြည်တော်စုရွေးကောက်ပွဲကော်မရှင်ထံတင်ပြရမယ်ဆိုတဲ့အချက်လည်းပါဝင်နေတာဖြစ်ပါတယ်ပြည်အောင်စုရွေးကောက်ပွဲကော်မရှင်အနေနဲ့တော့တတ်နိုင်သလောက်ဒီဥပဒေကြမ်းကိုပြင်ဆင်ဖြည့်ဆွက်ရေးဆွဲထားပြီးမဲဆန္ဒရှင်တရားခိုင်နှုန်းတိုင်တန်းချက်နဲ့ပတ်သက်လို့တော့ဖွဲ့စည်းပုံအခြေခံဥပဒေပြင်ဆင်ရေးကပဲတဆင့်ပြောင်းလဲနိုင်မယ်လို့ကော်မရှင်အဖွဲ့ဝင်ဦးလာတင်ကပြောပါတယ
်အရင်တော့အဲ့လိုတော့ပြဿနာဖြစ်မှာမဟုတ်ဘူးအဲ့လိုတော့ကျွန်တော်အဲ့လိုသုံးသပ်တယ်ပေါ့နော်သို့တော်ဒီတရားခိုင်နှုန်းကြီးဆိုတဲ့ကိစ္စကလည်းရှိသေးတာဟုတ်အဲ့ဒါလည်း constitution ပြင်မှာပဲဖြစ်မှာဥပဒေကြမ်းတော့နည်းနည်းလိုလဲလိုလို့မရအောင်တော့ကျွန်တော်ရေးစားတာပေါ့ဒီကအချက်ကလေးတွေတစ်ကလေးတွေလောက်ထားတာပေါ့နော်
ကိုမဲဆန္ဒနယ်ကလွတ်တော်အမတ်ကိုတာဝန်ကနေရုပ်သိမ်းနိုင်ခွင့်ဆိုတာနိုင်ငံသားတဦးချင်းစီရဲ့အခွင့်အရေးဖြစ်ပေမဲ့ right to recall ဥပဒေကြမ်းမှာတော့သက်သေမပါတဲ့တာမန်ဆွဆွဲချက်တွေငွေကြေးဒါမှမဟုတ်တဦးတယောက်ရဲ့ဖိအားကြောင့်တိုင်တန်းမှုတွေကိုအထောက်မမြောက်အောင်လုပ်နိုင်တဲ့အချက်တွေပါဝင်ဖို့လဲလိုတယ်လို့ထောက်ပြသူတွေလည်းရှိပါတယ်လွတ်တော်အမတ်ဟောင်းတဦးဖြစ်တဲ့ဦးခိုင်မောင်ကြီးကတော့လွတ်တော်ကိုယ်စားလှယ်တာဝန်ကနေပြန်လည်ရုပ်သိမ်းခြင်းဆိုင်ရာဥပဒေကြမ်းမှာပါဝင်သင့်တဲ့အချက်တွေနဲ့ပတ်သက်လို့အခုလိုသုံးသပ်ပါတယ
်ဒီဥပဒေမှာနိုင်ငံသားတွေရဲ့အခွင့်အရေးမှန်တယ်လို့တိုင်တန်းမှုတွေမှာစက်တီအသေးချမပါတဲ့နောက်ပြီးတော့တာမန်ဆွဆဲချက်မျိုးအနေနဲ့ပြင်ပြတာမျိုးတွေကိုလက်ခံလို့မရတဲ့အချက်တွေပါပါမယ်ပြီးတော့အဖွဲ့စည်းတရားရက်ကအနိုင်ရထားတဲ့ပါတီရဲ့လွတ်တော်ကိုယ်စားလှယ်တခုမကျေနပ်လို့တမင်လုပ်တဲ့အနေထားမျိုးမဖြစ်အောင်ကာကွယ်နိုင်ဖို့ဒီတိရခိုင်တို့လက်မှတ်ထိုးတိုင်ကြားတဲ့သူတွေဒီမိမိသဘောဆန္ဒနဲ့အညီမဖြစ်ဘဲနဲ့တစုံတစ်ဦးရဲ့ဖိအားပေးမှုတိုက်တွန်းမှုကြောင့်သို့မဟုတ်ငွေသေးလက်လာပတစုံတရာကြောင့်သို့မဟုတ်အာဏာနဲ့ချိန်ချောက်လို့တော်လကောင်းအဲ့လိုအဲ့တုံးမှုတွေပါခဲ့မယ်ဆိုရင်ဒါဟာအင်ရခိုင်နှုန်းတိုင်တန်းမှုတွေအထမမြောက်ဘူးဆိုတဲ့အချက်လေးပါဝင်ဖို့တိုးအပ်ပါတယ
်ပြီးခဲ့တဲ့လွတ်တော်တက်တန်းတွင် right to recall ခေါ်လွတ်တော်အမတ်တွေကိုတာဝန်ကနေပြန်လည်ရုပ်သိမ်းခြင်းဆိုင်ရာဥပဒေကြမ်းကိုအတိမပြုခဲ့ဘဲဆိုင်းငံ့ခဲ့တာနဲ့ပတ်သက်လို့ဝေဖန်မှုတွေပေါ်ထွက်ခဲ့တာလည်းရှိပါတယ်ရှင်